သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်အောင်စုနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးနဲ့ပတ်သက်တဲ့မင်ကုန်းကိုအင်ဂါနီညာကရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်လိုက်ပါတယ်။သူတောင်းဆိုနေတဲ့တရိုင်းတိဆောက်ရေးရန်ပုံငွေခွဲဝေချထားရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့ညှိနှိုင်းလို့မရပဲအစိုးရဌာနတချို့ပိတ်ထားရတဲ့အတွက်လဲစိုးရိမ်နေအကြောင်းပြောဆိုလိုက်ပါတယ်။ဒီမိုကရက်မတ်တွေကတော့တမရအနေနဲ့အမေရိကန်ပြည်သူတွေကိုတစားကန်လုပ်နေတာတွေကိုရက်တန်းကရက်ပြီးအစိုးရယုံနေပြန်ဖွင့်ဖို့တိုက်တွန်းရင်းတုံ့ပြန်လိုက်ပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက် Pasti Vida Kuswara သတင်းပေးပို့ထားတာကိုဒေါက်ခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။အမေရိကန်အစိုးရလုပ်ငန်းတချို့ရက်ဆိုင်ရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ဒတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးတမရနဲ့ဒီမိုကရက်အမတ်တွေအကြားအခြေအတင်ဖြစ်ရတာကြောင့်သမ္မတထရမ့်ကအမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းဆောင်လူရေးရန်ပုံငွေအပါအဝင်နယ်စပ်လုံခြုံရေးတိုးမြှင့်ဖို့လိုအပ်တယ်လို့အခုလိုပြောဆိုလိုက်ပါတယ
် In the last 2 years ICE officers made 266,000 arrests of aliens
ဒီကဲ့နဲ့နှစ်အတွင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကရုံးရင်းဆန်ခတ်ဖြစ်အောင်လုပ်တဲ့သူ3,000လိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်သူ3,000နဲ့အကြမ်းဖက်လူသတ်သူ4,000အပါအဝင်ပြစ်မှုမှတ်တမ်းရှိတဲ့နိုင်ငံသားသား26,600ကိုဖမ်းဆီးခဲ့ပါတယ်
နေဆက်ဒေတာမှာလူလူချင်းစာနာထောက်ထားမှုနဲ့အမျိုးသားလူကြုံရေးအတွက်အကြက်တဲတွေတွေ့နေရတယ်ဆိုတာကိုသမ္မတထရမ့်ကမိမောင်းထုတ်ပြပြီးဒီမိုကရက်တွေကဒီပြဿနာအဖြေရှာဖို့ငြင်းဆန်နေကြတယ်လို့ဆွတ်ဆွဲလိုက်ပါတယ
် The federal government remains shut down for one reason and one reason
ဒီအောင်စုအစိုးရရုံးတွေစက်ပြီးပိတ်ထားတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်အကြောင်းရင်းကတစ်ချက်သေးပါဒီမိုကရက်တွေကနေဆက်လူကြုံရေးအတွက်ရန်ပုံငွေမပေးလို့ပဲဖြစ်ပါတယ်
သမ္မတထရမ့်မင်ကွန်းပြောပြပြီးခြင်းမှာပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကအခုလိုတုံ့ပြန်လိုက်ပါတယ
် We don't govern by temper tantrum. No president should pound the table and demand he gets his way.
ကျွန်တော်တို့အနေနဲ့ဒေါသစိတ်နဲ့ဝုန်းနိုင်ခြင်းအုပ်ချုပ်လို့မရပါဘူး။ဘယ်သမ္မတကမှသူတောင်းဆိုတာတွေမရလို့ရှိရင်အစိုးရယုံနေပိတ်ပစ်မယ်လို့စပွဲကိုလက်နဲ့ထုပြီးတော့မပြောသင့်ပါဘူး။တန်းနဲ့ချီတဲ့အမေရိကန်တွေကိုအပေါင်းပစ္စည်းလို့သဘောထားပြီးတော့နစ်နာအောင်မလုပ်သင့်ပါဘူး။
အောက်လွှတ်တော်ကနေအစိုးရရုံးတွေပြန်ဖွင့်နိုင်ရေးဥပဒေကြမ်းကိုအတည်ပြုခဲ့ပေမဲ့လို့သမ္မတကလက်မှတ်မထိုးဘဲပယ်ချခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီကအခုလိုပြောပါတယ
် Over his obsession with forcing American taxpayers to waste billions of dollars on an expensive
ဒါရင်းဆောက်ဖို့အတွက်မက္ကဆီကိုနိုင်ငံကပေးလိုက်မယ်ဆိုတာကိုသူကတိပေးထားပြီးသားပါအခုတော့သူဆွဲလန်းနေတဲ့ဒါရင်းဆောက်လုပ်ရေးကတံပိုးကြီးသလိုထိရောက်မှုမရှိဘဲအမေရိကန်အခွန်အမ်းတွေရဲ့တန်းနဲ့ချီတဲ့ဒေါ်လာတွေအလဟတဖြုန်းနှိပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်
။ဒီမိုကရက်တွေကနေဆက်လုံခြုံရေးအတွက်ရန်ပုံငွေ 1.3 ဘီလီယံဒေါ်လာလိုလိုလားလားခွဲဝေချထားဖို့သဘောတူခဲ့ပေမဲ့သမ္မတထရမ့်ကတော့တတိုင်းတိဆောက်ဖို့ 9.9 ဘီလီယံဒေါ်လာလိုအပ်တယ်လို့တောင်းဆိုနေတာဖြစ်ပါတယ်
။ At the request of Democrats, it will be a steel barrier rather than
ဒီမိုကရက်တွေရဲ့မြစ်တာရက်ခံချက်အများဆိုရင်တော့ကွန်ကရစ်အင်္ဂရေတတိုင်းအစားတမ္မနီအကာအရံပဲစောက်လို့ရမှာပ
ါဒီမိုကရက်တွေကတမ္မနီခြံစည်းကိုစောက်လို့ဖို့သမ္မတကိုတောင်းဆိုထားတာမဟုတ်ဘူးလို့ညင်းဆိုကြပေမဲ့နေဆက်လုံခြုံရေးအတွက်တော့သူတို့ပံ့ပိုးမယ်လို့ပြောထားပါတယ်နှစ်ဖက်အခြေအတင်ဖြစ်နေတဲ့အပေါ်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့ပါမောက္ခစတီဗင်ဘေးလက်ကအခုလိုသုံးသပ်ပါတယ
် If in fact a compromise emerges it will be over a change in some of the rhetoric
တကယ်လို့ပေးယူလုံနိုင်ကြမယ်ဆိုရင်တော့လေလုံးထွားပြောနေတဲ့တချို့ပြောင်းသွားနိုင်ပါတယ်ကဲကျွန်တော်တို့တတိုင်းနဲ့ပတ်သက်ပြီးဆက်မပြောကြတော့ပဲတခြားနီးတစ်ခုအနေနဲ့နေဆက်လုံကြုံရေးအကြောင်းပဲစပြီးပြောအောင်ဆိုပြီးနှစ်ဖက်ညှိတင်ပါတယ
်အကဲခတ်ဝေဖန်သူတွေကတော့တမရအနေနဲ့လွှတ်တော်ရဲ့အတီးပြုစင်မယူပဲတတိုင်းဆောက်လုပ်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာပြီးကြိုးစားနိုင်တယ်လို့သုံးသပ်ခဲ့ကြပြီးမြင်တမရထရမ့်ကအရေးပေါ်အခြေအနေတော့မကြီးညာခဲ့ပါဘူးတမရထရမ့်ကဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာဆက်ပြီးစည်းစံညှိနှိုင်းအောင်မယ်လို့ပြောပါတယ်ရှင်